ခုဆောင်မှာတော့ဒီ writers သတင်းတောက်တွေအမှုမှာတရားလိုပြတက်တဲ့ခြောက်ခြောက်ရဲ့လက်ခံရရှိတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်လွှတ်မြောက်ဥပဒေနဲ့တရားစွဲဆိုခံထားရတဲ့ writers သတင်းတောက်တွေရဲ့အမှုမှာရဲတပ်ဖွဲ့တပ်ကနေပြီးတော့တရားလိုပြတက်တဲ့ဖြစ်တင်ပြတဲ့အထောက်အထား23ခုကိုတရားရုံးကလက်ခံလိုက်ပါတယ်။သတင်းတောက်တွေရဲ့လက်ခံဖုန်းတွေကနေပြီးတော့တကယ်ရယူခဲ့တယ်လို့ဆိုပေမဲ့လည်းတချို့ချက်တွေကဖုန်းလေးကိုဘလို့ရောက်နေရလဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိတာတွေရှိတယ်ဆိုပြီးတော့သတင်းတောက်တွေရဲ့ရှင်တွေကပြောထားပါတယ်ကိုယ်တိုင်သွားရောက်ပြီးတော့သတင်းယူထားတဲ့ပြည်သူမြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင
်မီဒီယိုနီးပညာဌာနရဲမှုကင်းတပ်ဖွဲ့ကတိတ်ဆဲခဲ့တဲ့ရိုက်တာသတင်းတောက်တွေရဲ့ဖုန်းကိုရုံရှိဖွင့်ကတပ်တွေတွေကိုမူရင်းနဲ့တကွာတိုက်ဆိုင်စစ်ဆေးပြသခဲ့တာပါစစ်ဆေးတဲ့အခါမှာတိတ်ဆဲထားတဲ့ဖုန်းတွေကနေစစ်စေးတွေ့ရှိတဲ့အကြောင်းအရာ23ချက်ကိုတရားခွင်မှာထပ်ဆိုပြီးတက်တည်တင်ဖို့လုပ်ခဲ့တာဖြစ်ပါတယ်။ဒီလိုတင်လာတဲ့စစ်စေးတွေ့ရှိချက်တွေကိုနိုင်ငံတကာအင်တာပိုမှာတက်တည်ယူခဲ့တဲ့အတိုင်းတိကျစွာတက်တည်ယူပြီးလုံဆောင်ခဲ့တာဖြစ်တဲ့အပြင်အင်္ဂလန်နိုင်ငံကတရားဝင်ထုတ်ပြန်ထားပြီးတရားဝင်လိုင်စင်ရယူထားတဲ့စစ်စေးရေးဆိုင်ရာကျန်းကျင်စစ်စေးရဲ့စော်ဝဲအကူအညီရယူတာအီလက်ထရောနစ်မှတ်တမ်းအနေနဲ့မှတ်တမ်းသွင်းယူထားတာဖြစ်တာကြောင့်လက်ခံဖို့တရားလိုဘက်ကတင်ပြလာတာကိုတရားသူကြီးဘက်ကတပ်သေးကံဥပဒေပုံမှန်62ရှင်းလင်းချက်နှင့်အရာလက်ခံကြောင်းဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲ့ဒီအချက်လက်23ခုဟာသတင်းတောက်တွေရဲ့လက်ကင်ဖုန်းတွေကနေတကယ်ရယူခဲ့တယ်လို့ဆိုရင်လည်းတချို့အချက်တွေဖုန်းထဲဘလို့ရောက်နေတယ်လဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိကြတာရှိတယ်လို့သတင်းတောက်တွေရဲ့ရှင်းနေကိုတန်းစောအောင်ကဆိုပါတယ
်။နော်ဒါတော့ပထမတန်ချက်မှာဒီနေ့တင်သွင်းတဲ့ဟာတွေမပါဘူးနော်။သူတို့ဖုန်းထဲမှာရောက်လို့ရောက်မှန်းအောင်သူတို့မသိဘူးနော်။ဒီနေ့ဟိုရုံးမှာအမှုစနေရင်းနဲ့ပဲဒီဖုန်းဖုန်းလိုက်တဲ့ချိန်မှာတခြား message တွေကတပေါင်းတောင်နဲ့ဝင်လာတယ်။ဒါဆိုရင်ဒီချိန်လေးပေါ့ဟိုဖမ်းပြီးတော့ဒီဖုန်းကဟိုစက်စက်ခင်းတွေလက်ထဲနဲ့လွတ်သွားတဲ့ချိန်မှာလက်ထဲမှာမရှိတော့တဲ့ချိန်မှာဒါဟိုဘာမှမဆိုစဉ်းစားလို့ရနိုင်တယ်ပေါ့နော်။အဲဒီတော့လည်းကျွန်တော်တို့ဒါဖုန်းမှုတော့ရှိပါတယ်
။ဒီနေ့စစ်စေးတွေ့ရှိတာနဲ့ပတ်သက်လို့ writer သတင်းသမားကိုဝါလုံးကတော့
အစိုးရချုပ်ပြန်မဲ့သတင်းအချက်လက်တွေဘယ်သတင်းအချက်လက်ကိုမှဟိုမကြည့်နဲ့ဒါကမင်းတို့တရားဝတ်ချက်ဥပဒေနဲ့ညှိရဲဆိုတဲ့ဟာမျိုးနောက်သတင်းမယူရဲအောင်မသိသေးသေးတဲ့သဘောမျိုးနဲ့ဒီလောက်လာလို့ကျွန်တော်နားလည်တယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝတ်ခုခံသွားမယ်ဒီကိစ္စနဲ့နေကလည်းကျွန်တော်တို့ကိုယ်တိုင်ဆန်တီးထားတဲ့ဟာတွေမဟုတ်ဘူးမတင်ကြတွေထဲမှာရတဲ့ဟာတွေကျွန်တော်တို့ကိုယ်တိုင်တော့မသိဘူးဆိုတဲ့နေတဲ့ဟာတွေရှိတယ်
ရိုက်တာသတင်းသမားကိုကျော်စိုးဦးခကိုမိုးအောင်ကလည်းဒီကနေ့တွေ့ရှိချက်နဲ့ပတ်သက်ပြီ
းဒီကိစ္စကတော့အများစုကကြတော့ဒီဟိုက်ကင်းမှာရှိတဲ့ဒီဒေတာဖူးရဲ့ကမ္ဘာကြီးကဆိုင်တဲ့စာရောစာတဲ့နေပြီးတော့ဒီမောင်တော်မှာဂျပန်ရဲ့ဆွေးဝါးနဲ့ဆိုင်တဲ့ဖိနီးရဲ့စာရောစာတဲ့နေအဲ့လိုမျိုးဒီကဒီရှိုးအောင်ပြုလို့မနည်းတော့စိတ်သမတာရယ
်တွေ့ရှိရဲ့လုံလုံရေးအစဉ်သတ်မှတ်ထားပြီးဖြစ်တဲ့အချက်လက်စာရွက်တွေကတော့ရခိုင်ပြည်နယ်ရဲ့မူရစေဝါဖန်းစည်းရမိတာတွေရခိုင်ပြည်နယ်ဆိုင်ရာမန်အောင်ကျွန်းခီးသွားလုပ်ငန်းအပေါ်ဝန်ကြီးဌာန၅ခုကပြောင်စုအစိုးရစီသဘောထားမှတ်ချက်ထုတ်ပြန်ထားတာတွေရခိုင်ပြည်နယ်အစိုးရဘက်ကရံပြဲမြို့နယ်ထွေအုပ်စီကိုပေးပို့တဲ့လမ်းညွှန်မှားကြချက်ကိုလိုက်နာဖို့ထုတ်ပြန်ထားတာတွေအလုတ္တမလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကရခိုင်ကျောင်းမြေပေါ်မှာရှိတဲ့မွတ်စလင်ကျေးရွာအုပ်ချုပ်ရေးမှုစီပေးပို့ထားတဲ့လမ်းညွှန်မှားကြချက်တွေရခိုင်ပြည်နယ်မောင်နှံအုပ်ချုပ်ရေးမှုတွေစီပေးပို့ထားတဲ့လူငယ်ရေးဆိုင်ရာထူးခြားဖြစ်စဉ်အခြေအနေတင်ပြဖို့အစိုးရကလမ်းညွှန်မှားကြချက်တွေစတဲ့စာရွက်တွေပါဝင်တာကိုတရက်လိုဘက်ကတင်ပြလာခဲ့တာတွေ့ကြရပါတယ်အဲ့ဒီအချက်လက်တွေဟာအခု23ခုရှိပြီးကိုဝါလုံးဖုန်းထဲကအချက်လက်2ခုကိုကျော်စိုးဦးဖုန်းထဲကအချက်လက်21ခုတွေ့ရှိခဲ့တာဖြစ်ပါတယ်ကိုကျော်စိုးဦးထဲကတွေ့ရှိခဲ့တဲ့အချက်လက်21ခုထဲမှာအချက်လက်2ခုကငွေရေးတရားရုံးမှာတင်ပြလာတဲ့အချက်လက်အချို့ဟာဖုန်းထဲမှာရှာဖွေတာမတွေ့ခဲ့ရပါဘူးဒါကိုတော့ဖုန်းထဲကနေထုတ်ယူလို့မရလို့တရားရုံးဘက်ကလက်မှတ်ခံပဲပယ်ချလိုက်ပြီးအချက်လက်23ခုကိုပဲလက်ခံလိုက်တာဖြစ်ပါရဲ့။လာမယ့်တနင်္လာနေ့မေ28ရက်နေ့မှာရုံးကြီးထပ်မံခေါ်ယူထားပြီးအဲဒီနေ့မှာရဲတပ်ဖွဲ့က ID ကျွမ်းကျင်သူရဲအရာရှိရဲမှုအောင်ကျော်စန်းကိုရိုက်တာရှင်းနေတွေဘက်ကမေးမြန်းရမှာပါ။လက်ရှိမှာတော့တရက်လိုဘက်ကတင်ပြထားတဲ့လိုပြသက်တေ25ဦးမှာနှစ်ဦးကိုတရက်လိုကလိုပြသက်တေဖြစ်တင်ထားတာကိုပယ်လိုက်ပါရဲ့။ဒါကြောင့်လိုပြသက်တေ23ဦးသာစစ်ဆေးရမှာဖြစ်ပြီးလက်ရှိမှာအယောက်20စစ်ဆေးပြီးဖြစ်ပါတယ်ရှင်။
ဆက်မိခါတဲ့ရင်ပြပို့ထားဖြစ်ပါတယ်။